ရေပင်နိုင်ငံကလူသားချင်းစာနာမှုအကူအညီလိုအပ်နေသူ22တန်းကျော်အတွက်အရေးပေါ်ကယ်ဆယ်ကူညီမှုဖြစ်ဒေါ်လာငွေတန်း50ပေးအကြောင်းကုလသမဂ္ဂကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာလက်ထောက်အတွင်းမှုချုပ်မတ်လောက်ခုတ်ကရေပင်နိုင်ငံရဲ့လူသားချင်းစာနာမှုအခြေအနေတိတ်ဆိုးနေတာအတွက်စိုးရိမ်ရဆဲဖြစ်ကြောင်းပြောကြားလိုက်ပြီးမကြာသေးခင်ကတိုးလာတဲ့တိုက်ခိုက်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေရဲ့အခြေအနေကိုပိုပြီးဆိုးစေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အခြေအနေဆိုးရမလားစေဖို့ဝေရင်ကရောမြေပြင်မှာတိုက်ခိုက်မှုတွေကျော်ပေါင်းအောင်လုပ်အောင်မှာဖြစ်တယ်လို့လူသားချင်းစာနာမှုထောက်ကူတွေပို့ပေးဖို့စိတ်ကမ်းတွေကိုဖွင့်ပေးထားမှာဖြစ်ပြီးထောက်ပံ့ငွေအများပြားကိုအများလှူဒန်းချမှာဖြစ်မယ်လို့လည်းပြောပါတယ်။ရင်းမြစ်မှာတိုက်ပွဲတွေကြောင့်လူများစုကအခုခါမှာလူသားချင်းစာနာမှုထောက်ကူပဲအားကိုးပြီးရှင်သန်ရပ်တည်နေရတယ်လို့ဆိုပါတယ်။အစ်စ်ချထားပေးမဲ့ရန်ပုံငွေဟာရင်းမြစ်မှာအစာရေဆိုင်ငတ်မှုနဲ့အန်ပြေကျုံနေတဲ့ဒေတာ28ခုနဲ့မကြသေးခင်ကမှတိုက်ပွဲချိန်မြင့်လာတဲ့နေရာတွေအတွက်ထောက်ပံ့ဖို့ဖြစ်တယ်လို့ဆိုပါတယ်။ရီမင်ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့အဗ်ဒူမာလစ်ကတော့ရီမင်ကတဘုံတွေအနေနဲ့ရက်သားတွေနဲ့နိုင်ငံရေးဓမ္မရေပေါ်ကျူးလွန်နေတဲ့အရာဆွေးမှုတွေအားလုံးချက်ချင်းရပ်ပြရမယ်လို့တောက်ကြံနေမှာပြောပါတယ်။2014ခုနှစ်ကမြို့တော်ကိုတင်ထားတဲ့တဘုံတွေအနေနဲ့ဖမ်းထားသူအားလုံးလွှတ်ပေးဖို့ဒုံးကျည်နဲ့ပြစ်ခတ်မှုရပ်ဆိုင်မှုပြင်ရက်သားတွေအတွက်လူသားချင်းစာနာမှုအကူအညီပေးခွင့်ပြုဖို့လည်းပန်ကြားခဲ့ပါတယ်။